ယူကရိန်းရှေ့ပိုင်းဒေါမတ်စ်နဲ့တခြားနေရာတွေမှာတိုက်ခိုက်နေတဲ့ရုရှားတပ်တွေကိုပြစ်မှတ်ထားဟန်တာဖျက်ဆီးနိုင်မှုတွေရှိရပြီးတော့အမေရိကန်ကယူကရိန်းကိုနောက်ထပ်စီးရီးကူညီတွေပေးမယ်လို့ကြေညာလိုက်ပါတယ်။အလွယ်တကူရှေ့ပြောင်းဖြစ်ခဲ့နိုင်တဲ့အဆင့်နဲ့ HIMARS လက်နက်ကြီးနောက်ထပ်၄ခုနဲ့အရင်ကယူကရိန်းကိုတခါမှမပို့ပေးဘူးတဲ့155မမလက်နက်ကြီးကြီး1000အပဝန်းယူကရိန်းကဒေါ်လာ300,000,000အကူအညီတွေထပ်ပေးမယ်လို့အမေရိကန်အရာရှိတွေကပြောပါတယ်။ဒါကယူကရိန်းအတွက်ရန်လူကင်းမကိုတိကျပြစ်ခတ်နိုင်စွမ်းရှိတဲ့လက်နက်တွေကိုပေးအပ်တာဖြစ်တာကြောင့်ထိရောက်မှုရှိနိုင်တယ်လို့ဒေါဘတ်စ်ဒေတာတိုက်ပွဲအတွက်ယူကရိန်းကိုအကူအညီပေးမှုမှာတိုးတက်မှုရှိလာနိုင်တယ်လို့ပြောပါတယ်။အဓိကကယူကရိန်းတပ်သားတွေဆက်လက်တိုက်ပွဲဝင်နေမှုဖြစ်ပြီးယူကရိန်းကဆက်ပြီးတိုက်ခိုက်နိုင်စွမ်းရှိတယ်ဆိုတော့ရုရှားတွေတိဖို့ကအရေးကြီးဆုံးဖြစ်တယ်လို့ပြောပါတယ်။ယူကရိန်းကအရင်ကအမေရိကန်တွေပို့ပေးတဲ့ HIMARS လက်နက်ကြီးရှစ်လက်ကိုတွဲသုံးပြီးဒေါဘတ်စ်မှာရုရှားထိုးစစ်ဆင်မှုကိုနှိမ့်ကွင်းအောင်လုပ်နိုင်ခဲ့တယ်လို့အင်လေဝိဒေတာမှာလည်းရုရှားတပ်တွေကိုထိန်းထားနိုင်တဲ့အတွက်အမေရိကန်ရရှိတွေကချီးကျူးပါတယ်။ဒီစစ်နဲ့လက်နက်တွေတုံးဖို့အတွက်ယူကရိန်းတပ်သားတရားကျော်ကိုတင်နန်းပေးထားတာလည်းဖြစ်ပါတယ်။